လေးအလုတ္တမနဲ့ပတ်သက်တဲ့ပညာပေးစာဆောင်၃ဆောင်ကို ILO အပြည်ပြည်ဆိုင်ရာအလုတ္တမအဖွဲ့ရဲ့ရန်ကုန်ဌာနကွဲကအောက်တိုဘာ၁၀ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အလုတ်ရှင်အလုတ္တမသမဂ္ဂအယတ္တအသင်းအဖွဲ့နဲ့အစိုးရပါဝင်တိုင်မဲ့ကိစ္စတွေကိုဆွေးနွေးထားပါတယ်။အပြည်ပြည်ဆိုင်ရာဥပဒေမှာအသက်၁၈နှစ်မပြည့်သူကိုကလေးအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့မြန်မာပြည်မှာတော့အသက်၁၄နှစ်က၁၆နှစ်ကြားအရွယ်ကိုချွင်းချင်းနဲ့အလုတ်လုပ်ခွင့်ပေးထားပါတယ်။အနည်းလေးနိုင်တဲ့ပူပြီးမလို့ရဘူးဆိုတော့ချွင်းချင်းနဲ့ကန့်တတ်ပါလေ။ဒါကြောင့်ဆက်လေးနေမပြည့်သူကိုခိုင်းရင်ထောင်တန်းငွေတန်းပေးမယ်လို့အလုံသမားဌာနကတတိပေးထားပါလေ။2014လူဦးရေစင်ရဲ့အရာစနစ်က18နှစ်အရွယ်ကလေးတငယ်တန်းခွဲအလုံလုံနေကြောင်းသိရပါတယ်။ဒီထဲမှာယောက်ျားလေး7သိန်းနဲ့မိန်းကလေး9သိန်းပါဝင်ပါလေ။ကလေး9သိန်းကျော်ဟာစိုက်ပျိုးရေးမှာလုပ်ကင်ကြပြီးကုန်ထုတ်လုပ်ငန်းမှာ3သိန်းခွဲရှိပါတယ်။ရောင်းဝယ်ရေးမှာ3သိန်းကျော်ရှိပြီးစောက်လုပ်ရေးမှာ8000ကျော်ဝန်ဆောင်လုပ်ငန်းမှာ9000ကျော်ရှိပါတယ်။ကလေး9ယောက်မှာတယောက်ဟာကျောင်းဝင်နေနိုင်ကြပါဘူး
။ကလေးအလုပ်သမားအခြေအနေကို Maple Croft အဖွဲ့က68နိုင်ငံမှာလည်လာပြီး Android ရှိမှုအတိုင်းအတာကိုစစ်ဆစ်ပါတယ်။ကလေးလူသားအတွက် Android အများဆုံး10နိုင်ငံကိုရေးထုတ်တဲ့အခါမှာနံပါတ်1ကဘင်္ဂလားဒေ့ရှ်အိန္ဒိယကနံပါတ်5မြန်မာကနံပါတ်9ပါကစ္စတန်ကနံပါတ်6ဖြစ်နေပါတယ်တရုတ်ပြည်ကအဆင့်73အင်ဒိုနီးရှားက18ဗီယက်နမ်က38ဖြစ်ပါတယ်ဒါကြောင့်မြမကလေးလူသားထက်ပိုပြီးအခြေအနေဆိုတာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပဲရှိပါတယ်အိန္ဒိယမှာကလေးလူသားတန်း90လောက်ရှိမယ်လို့အမေရိကန်နိုင်ငံသားရေးဌာနကခန့်မှန်းပါတယ်စင်ရသားဥယျာဉ်များတာကိုကလေးလူသားအစီအတွက်ကသက်သေပြနေပါတယ်ပြည်သားစုတွေစာဝတ်နေရေးကြက်တဲတဲ့အတွက်ကလေးတွေအလုံးလုံးနေကြတာဖြစ်ပါတယ
်ကလေးလူသားကိုမြန်မာပြည်မှာဘယ်လိုသဘောထားတယ်ဆိုတာကိုလေ့လာတဲ့စာတမ်း Child Labor Knowledge Attitude and Practices ကို ILO အပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ကမနစ်ကထုတ်ဝေပါတယ်ရန်ကုန်တိုင်းဧရာဝတီတိုင်းနဲ့မွန်ပြည်နယ်မှာကွင်းစင်လေ့လာပြီးရေးသားထားတဲ့စာတမ်းဖြစ်ပါတယ်စင်ရတဲ့မိသားစုများလေလေကလေးလူသားများလေလေဖြစ်နေပြီမဲ့ဒီပြဿနာကိုဖြေရှင်းမှုကြိုးပမ်းတာမျိုးမရှိသေးပါဘူးမိသားစုစင်ရဲလို့ကြောင်းမနေပဲကလေးအလုတ်လုတ်တာကိုလှုပ်ရှားလှုပ်ရှင်သဘောနဲ့လူအဖွဲ့အစည်းကလက်ခံထားတာဟာကလေးအလုတ်လုတ်တာကိုသဘောတူတယ်ဖြစ်နေတယ်လို့ဆိုပါတယ်ကလေးရဲ့ရပိုင်ခွင့်ကိုလူကြီးကနားမလည်တဲ့အတွက်ကလေးအလုတ်လုတ်လို့ဖြစ်ပေါ်လာမယ့်ရေတိုးရေရှည်အန္တရာယ်ကိုမသိကြတာလို့ဆိုပါတယ
်စင်ရဲတဲ့မိဘကိုကူညီဖို့သူတို့မှာတာဝန်ရှိတယ်လို့ကလေးတွေဘက်ကယူဆကြပါတယ်။ကလေးလူသားမရှိတဲ့အတိုင်းအဝိုင်းကမိဘတွေဟာကလေးအလုပ်သမားအကြောင်းပိုသိတယ်လို့ဆိုပါတယ်။ချောင်းဆောင်မြို့နယ်မှာသာဒေသခံအယက်သားအဖွဲ့ရဲ့ဆောင်ရွက်မှုကြောင့်ကလေးလူသားရဲ့မိဘတွေဟာသူတို့သားသမီးရဲ့အလုပ်ကိုနားလည်ကြတယ်လို့ ILO စစ်တမ်းမှာဖော်ပြပါတယ်။ယောက်ျားလေးတွေဟာအန်ဒရယ်ရှိတဲ့နေရာမှာအလုပ်လုပ်ကြပြီးမိန်းကလေးတွေကတော့အိမ်တွင်းအလုပ်သမားလုပ်ကြတာဟာစင်ရသားဒလိလို့ဖြစ်လာပါတယ်။မိသားစုဟာဖခင်ကိုမိခိုနေရပေမဲ့ဖခင်အလုပ်မရှိတဲ့အခါမှာမိသားစုရက်တည်ရေးအတွက်ကလေးကပါအလုပ်လုပ်ရပါတယ်အလုပ်လုပ်ဖို့အတွက်ကလေးကိုယ်တိုင်ကဆုံးဖြတ်တာရှိသလိုမိခင်ကလှုပ်ခိုင်းလို့လုပ်ရတာလည်းရှိပါတယ
်ကလေးလူသားရဲ့မိဘတွေဟာပညာမတတ်ကြတာများပါလေမိဘရဲ့ပညာအစဉ်အတန်းနဲ့ကလေးအလုပ်သမားဆက်ဆက်နေတယ်လို့ ILO ကဆိုပါတယ်အလုပ်ရှင်ဘက်ကတော့ကလေးကိုအလုပ်ပေးတာဟာကလေးရဲ့မိသားစုကိုကူညီရရောက်တယ်လို့မြင်ပါတယ်အလုတ်ရှင်ကိုအရေးယူခြင်းကလေးရဲ့မိသားစုကိုဒုက္ခပေးတယ်လို့ဖြစ်နိုင်တယ်လို့အလုတ်သမားဌာနဝန်တန်းတွေကလည်းယူဆတာမို့ဥပဒေနဲ့စတင်ပြီးမဲ့ကွင်းပြူထားတာလို့ဆိုပါတယ်မိန်းကလေးနှစ်ဦးကိုအိမ်အကူအဖြစ်ငားရပြီးနှင်းပန်းနှိပ်စက်တဲ့ကျောက်တရားမျိုးတွေကအင်းဝအချုပ်ဆိုင်ပိုင်ရှင်ကျူးလွန်တဲ့ဖြစ်မှုဟာကလေးအလုတ်သမားဘဝရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်ဒါကြောင့်ပြတ်ထန်းထားတဲ့ကလေးလူသားဥပဒေနဲ့လက်တွေ့ဘဝမှာဖြစ်ပျက်နေတာတွေဟာတခြားစီဖြစ်နေပါလေလူမှုစီးပွားရေးဘဝအခြေအနေနဲ့ရောလူအဖွဲ့အစည်းရဲ့အတွင်းအခွန်နဲ့ရောကွဲပြားခြားနားနေတဲ့ဥပဒေကိုအကောင့်ထည့်ပေါ်လို့ရမှာမဟုတ်ပါဘူးဒါကြောင့်ကလေးလူသားကိုအကာအကွယ်ပေးပြီးအကောင့်ထည့်ပေါ်လို့ရတဲ့ဥပဒေမျိုးကိုပြတ်ထန်းဖို့လိုတယ်လို့ ILO ကဆိုပါတယ်ရှင်းနေနောက်ပိုင်းမှာရန်ကုန်တိုင်းဧရာဝတီတိုင်းမွန်ပြည်နယ်မှာကိုယ်စင်လေးလာပြီးကလေးလူသားအခြေအနေနဲ့ဒေသခံလူအဖွဲ့အစည်းရဲ့သဘောထားကိုမှတ်တမ်းတင်ဖို့အစီအစဉ်ရှိကြောင်း ILO အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။